ိုင်းနိုင်ငံမြောက်ပိုင်းချင်းထောင်ခရိုင်မှာမြန်မာနိုင်ငံနဲ့ဇက်ဘက်ကတွင်လာတဲ့မူရစ်ဆေးပြား2တန်း8သိန်းကျော်ကိုမက်လာ9ရက်နေ့ကဖမ်းဆီးရခဲ့တဲ့အကြောင်းထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်6လအတွင်းဖမ်းဆီးမိတဲ့စိတ်ကြွဆေးပြားပေါင်း17တန်းကျော်ရှိနေပြီလို့ပြောတဲ့အကြောင်းကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကပြောပြပေးပါမယ်ရှင
်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသဘက်ကိုမူရစ်ဆေးတွေအလုံးရင်းတည်ဆောင်လာမဲ့သတင်းအရစစ်တပ်နဲ့ရဲပူးပေါင်းအဖွဲ့တွေဟာအထူးစောင့်ကြပ်ကင်းလက်စစ်ဆေးနေချိန်မှာပဲတောလန်းကနေမူရစ်ဆေးဝါးတည်ဆောင်လာတဲ့လူ20ခန့်ကိုတွေ့ရှိခဲ့တာဖြစ်ပါတယ်။သူတို့တည်ဆောင်လာတဲ့စိတ်ကြွဆေး2တန်း8သိန်းကျော်ကိုဖမ်းဆီးမိခဲ့ကြောင်းမတ်လ10ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာအမှတ်3နေကြားတပ်ရင်းဗိုလ်ချုပ်ဝီချက်စီရီဆက်ဦးဆောင်ပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ
်။ဆက်ပါတဲ့ဒီပရက်ရန်ဒင်းလောက်တပ်ပြီးခေါင်းကလာ
သူပြောသွားတာကတော့အခုတစ်ချိန်ဖမ်းဆီးမိတဲ့စိတ်ကြွဆေးတွေဟာပုံမှန်အတိုင်းဒစိတ်တစ်မျိုးတည်းကိုပဲတည်ဆောင်လာရတာကနေဒစိတ်သုံးမျိုးလောက်စုပြီးတည်ဆောင်လာတာတွေ့ရတယ်။ဒါကိုကြည့်ချင်းအဖြစ်စိတ်ကြွဆေးပြားထုတ်လုပ်တဲ့စက်ရုံတွေဟာဒေသတွင်းမှာများပြားလာတာကိုတွေ့ရတယ်ဆိုပြီးပြောဆိုသွားတာပါ။မလ9ရက်နေ့ကတော့ထိုင်းမြန်မာနယ်စပ်ချင်းတောင်ခရိုင်မေနကျေးရွာတော်လန်းမှာတော့မြန်မာနိုင်ငံဘက်ကနေမူရစ်ဆေးဝါးတည်ဆောင်လာတဲ့လူ20ခန့်ပါတဲ့အုပ်စုကိုထိုင်းစစ်တပ်ကစစ်ဆေးဖို့ဝိုင်းထားစင်မှာပဲရှေ့ဆုံးကနေလမ်းကြောင်းကြည့်တဲ့မူရစ်ဆေးခိုင်းဝင်နှစ်ဦးကနေထိုင်းစစ်တပ်ကိုအရင်တွေ့သွားခဲ့ပြီးတဲ့နောက်မှာတော့နောက်ကလိုက်လာတဲ့သူတွေကိုသတိပေးခဲ့တာကြောင့်မူရစ်ဆေးဝါးတည်ဆောင်လာတဲ့အစိမ်းရောင်ကျောပိုးအိတ်တွေကိုစွန့်ပစ်ထားခဲ့ပြီးခပ်ပြေးသွားခဲ့ကြတယ်လို့ဆိုပါတယ်။မူရစ်ဆေးဝါးခိုင်းဝင်လူ20လောက်တည်ဆောင်လာတဲ့စိတ်ကြွဆေးပြားပေါင်း2တန်း8သိန်း4000ကိုအစိမ်းရောင်ကျောပိုးအိတ်16လုံးထဲမှာတွေ့ရှိခဲ့ရပြီးတည်ဆောင်လာသူအမျိုးသားတဦးကိုတော့လေရဖန်းစီနိုင်ခဲ့ကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။ဖန်းစီမိခဲ့တဲ့မူရစ်ဆေးဝါးတွေဟာကိုယ်သုံးလုံးတစ်စိတ်၊ငှက်ပုံမှတ်တစ်စိတ်၊ပန်းသီးတစ်ချမ်းပဲအညိုရောင်ပလတ်စတစ်အိတ်ငယ်တွေနဲ့ထည့်ထားတဲ့ WY စာတန်းပါစိတ်ကြွဆေးပြားတွေကိုအဝါရောင်စက်ကူတွေနဲ့ထုတ်ထားတာဖန်းစီမိခဲ့တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံအနေနဲ့2018ခုနှစ်အောက်တိုဘာလကနေ2018ခုနှစ်မတ်လအတွင်းဖန်းစီမိခဲ့တဲ့စိတ်ကြွဆေးပြားပေါင်း17တန်း5သိန်း8000တောင်းကျော်ဖန်းစီမိခဲ့တယ်လို့ဆိုပါတယ်။မြန်မာလာအိုထိုင်းထိစပ်နေတဲ့ရွှေတတိကံဒေသဟာကဘာပေါ်မှာမူရစ်ဆေးဝါးအများဆုံးထုတ်လုပ်ရနေရာတစ်ခုအဖြစ်လူသိများခဲ့ပြီးနှစ်စဉ်စိတ်ကြွဆေးတွေတန်းနဲ့ချီပြီးဖမ်းဆီးမိနေတာပါမဲခေါင်မြေကျောင်းတစ်လျှောက်မှာရှိတဲ့အဲ့ဒီဒေသမှာဗင်းပရင်ခွန်စာနဲ့ပတ်သက်တဲ့လူဟောင်းတွေနဲ့ပြည်သူစစ်တပ်ဖွဲ့ဝင်တွေအတော်များများခြေကုပ်ယူထားတဲ့နေရာတွေလည်းဖြစ်ပါတယ်မဲခေါင်မြေကျောင်းတစ်လျှောက်မှာထိုင်းမြန်မာလာအိုတရုတ်စတဲ့အင်းနာချင်းနိုင်ငံတွေစုပေါင်းပြီးမူရစ်ဆေးဝါးတိုက်ဖျက်ရေးလုပ်ငန်းတွေလှုပ်ဆောင်နေပေမဲ့စိတ်ကြွဆေးတွေထုတ်လုပ်မှုတွေကတော့ရော့ကျသွားတာမျိုးတွေတော့သိမ့်မရှိပါဘူးရှင်